တရားဥပဒေစိုးမိုးရေး the rule of law ဆိုတာအများပြည်သူနဲ့နိုင်ငံတော်အကျိုးစီးပွားကိုကာကွယ်ဆော့ရှောက်တဲ့တရားဥပဒေတွေပေါ်ထွန်းရေးနဲ့ဒီဥပဒေတွေကိုပြည်သူကလိုက်နာစောင့်နှိမ့်တာလို့တချို့ကအတိတ်ပဲဖွင့်ဆိုပါတယ်။ Law and Order ကလည်းတရားဥပဒေစိုးမိုးရေးပဲဖြစ်ပါတယ်။1988ရှစ်လေးလုံးဒီမိုကရေစီလူမှုလှုပ်ရှားမှုကိုအကြမ်းဖက်တဲ့နည်းနဲ့နှိမ့်နှင်းပြီးစစ်တပ်ကအာဏာတကျော့ပြန်သိမ်းလိုက်ချိန်မှာနိုင်ငံတော်ညင်ဝှက်ပြည်ပြားရေးကောင်စီလို့တုံ့နှောက်ပါတယ်။အင်္ဂလိပ်လိုတော့ SLOT State Law and Order Restoration Council လို့ပြောပေမဲ့ဗမာလူပေါ်ပြတဲ့အခါ Law and Order ဘာသာပြန်တရားဥပဒေစိုးမိုးရေးဆိုတဲ့စကားရမှာပါပဲ။ညင်ဝှက်ပြည်ပြားရေးဆိုတဲ့စကားသုံးတဲ့အတိုင်းစစ်အစိုးရကိုနည်းနည်းလေးအာခံမဲ့ပုံပေါ်တာနဲ့စနစ်တကျဖိနှိပ်အုပ်ချုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီနောက်2010ရွေးကောက်ပွဲနဲ့ဦးသိန်းစိန်အစိုးရတက်လာချိန်မှာပြတ်ထန်းလိုက်တဲ့မျိုးစောက်ဥပဒေတွေ၊ညင်းစုစည်းဥပဒေ၊စစ်တရေးဥပဒေ၊လေယာဉ်မြေဥပဒေစတာတွေဟာလည်းအများပြည်သူနဲ့နိုင်ငံတော်အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်တဲ့သဘောမဆောင်ဘူးလို့ဝေဖန်ခံရပါတယ်။2013စစ်တွေရေးဥပဒေဟာဦးသိန်းစိန်လက်ထက်ကပြတ်ထန်းလိုက်တဲ့ဥပဒေတွေလေလူပြောသူပြောအများဆုံးအဝေးဖန်ခံရဆုံးဥပဒေတွေတဲကတစ်ခုဖြစ်ပါတယ်1885ကပြတ်ထန်းတဲ့ Burmese Telegraph Act နဲ့1943မှာပြတ်ထန်းတဲ့ Burmese Wireless Telegraphy Act တို့1996 Computer ဖွံ့ဖြိုးရေးဥပဒေတို့ရှိပြီးစစ်တွေရေးနည်းစနစ်တွေတိုးတက်လာတာနဲ့အမျှ2000 electronics စက်သွေးဆောင်ရည်ဥပဒေတွေရှိနေပေမဲ့စက်သွေးရည်ဥပဒေကိုထပ်မံပြဋ္ဌာန်းတာလည်းဖြစ်ပါတယ်။ပုံမှန်66ဂါကြီးအပြင်မတရားသင်းနဲ့စက်သွေးမှုပုံမှန်71အရသတင်းသမား6ဦးပါဝင်စုစုပေါင်း10ဦးပေါ်တရားဆွဲဆိုထားတဲ့မှုတွေကိုစစ်တပ်ကတော့2019စက်တဘာလဆန်းကကြေရေးလိုက်ပေမဲ့အရင်အစိုးရလက်ထက်ကရောခုအယတအစိုးရလက်ထက်မှာပါပုံကိုရေးနဲ့နှွယ်ပြီးဆွဲဆိုထားတဲ့အမှုတွေကတော့မကြည့်အေးသေးတာကိုစိုက်ရေးဆရာဒေါက်တာခင်မောင်ညိုက
စစ်တပ်ကလည်းပါရှင်နေစစ်တပ်ကတော့အခုအမှုတွေအကုန်လုံးတရားဆွဲတာရှင်းလိုက်ပြီမဲ့ကျွန်တော်တို့ကအမှုတွေဒီတိုင်းပဲဆွဲထားတဲ့ဟာတွေသူကမရှင်းဘူးလေသူဆက်လုပ်နေတာဟာတွေအဲ့ဒါလေးကအမြင်မကောင်းဘူးစိတ်အေးမကြီးကိုယ်နဲ့လည်းမတိခိုက်ဘူးတန်းစီလည်းမတိခိုက်ဘူးဆိုတဲ့အမှုပေါင်းနေတော့သူ့ပြရမယ်ပါရှင်နယ်ဖြစ်တဲ့ဟာလေးတွေအကုန်လုံးကခွင့်လုပ်ပြီးတော့ကြီးကြီးအင်းလိုက်လည်းရတယ်ဒါမှမဟုတ်အပြစ်ပဲပေးလိုက်လည်းရတယ်ကျလို့ပဲရုံးမဲ့ဆက်ခေါ်နေတပတ်တခါသွားရအောင်လို့
ဥပမာရေကောက်ပွဲအလွန်တနည်းဆိုရဲခေါင်းစဉ်နဲ့လူမှုကွန်ရက်မှာပြန့်သွားတဲ့ဆောင်းမရေးသူ11 Media Group ကအမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်ဟာအမခံရပြီမဲ့အမှုမပြတ်သေးတဲ့အပြင်ဦးသိန်းစိန်ဆိုရလက်ထက်ပြန်ကြားရေးဝန်ကြီးဌာနကဆွဲဆိုထားတဲ့အမှုကိုလည်းဆက်လက်ရင်ဆိုင်နေရတာမျိုးပါဒါဟာနမူနာတစ်ခုဖြစ်ပြီးဒီမိုကရေစီစနစ်ကိုဥတည်နေပါတယ်ဆိုတဲ့မြန်မာနိုင်ငံမှာအမှန်တကယ်တရားဥပဒေစိုးမိုးဖို့ဆိုရင်တရားစီရင်ရေးစနစ်ပြုပြင်ဖို့လိုတယ်လို့အများကသုံးသပ်ကြပါတယ်။ဒါကိုရန်ကုန်အခြေစိုက်တရားလွှတ်တော်ရှေ့နေဦးအောင်ကျော်မင်းက
တရားစီရင်ပြင်ဖို့လိုတယ်ဆိုတာကဘာလို့လဲဆိုတော့အခုကတရားစီရင်မှာအခုနံပါတ်1တည်းကိုပြည်ထောင်စုတရားစီရင်ဥပဒေဆိုတာရှိတာပေါ့။ဒီပြည်ထောင်စုတရားစီရင်ဥပဒေကလည်းဘယ်လိုဖြစ်လဲဆိုတော့တရားရုံးတွေကိုချက်ကန်နဲ့လုပ်နိုင်တယ်။အာဏာတွေဘာမှမပါဘူး။တရားသူကြီးတွေကိုဘယ်လိုချက်လုပ်မလဲဘယ်လို balance လုပ်မလဲဆိုတဲ့ဟာတွေမပါဘူး။စီရင်ပိုင်ခွင့်တွေပဲပြဋ္ဌာန်းထားတာဖြစ်နေတာ哦။အဲ့တော့စီရင်ပိုင်ခွင့်တွေကြီးပဲပြဋ္ဌာန်းထားတဲ့အခါကျတော့ဒီတရားရုံးကို check လုပ်လို့ဘာမှမရဘူး။တရားသူကြီးတယောက်ကဆုံးဖြတ်ချက်ကမှန်တယ်မှားတယ်ဆိုတာနဲ့ပတ်ပြီးတော့ဟလာမှားလို့ရှိရင်ဘယ်လိုရေးယူမလဲ။ဥပဒေနဲ့ညီအောင်ဆုံးဖြတ်ဖို့ဆိုလို့ရှိရင်ဘယ်လိုရေးယူမလဲဆိုတဲ့တရားသူကြီးတွေကိုတရားစီရင်ဌာနကပဲတရားရုံးချုပ်ကပဲဘယ်လိုအရေးယူမလဲဆိုတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဘာမှပြဋ္ဌာန်းချက်တစုံတရာဘာမှမရှိဘူးလေ။
အဲ့လိုမရှိတဲ့အခါတရားသူကြီးတစုံတယောက်ကိုအရေးယူစရာရှိလာရင်ဝန်ထမ်းစီးမြင့်ရပဲအရေးယူနိုင်တယ်လို့လည်းပြောပါတယ်
။တကယ်တမ်းဆိုလို့ရှိရင်ဟလာဘလို့ဥရင်းနဲ့မြည်တဲ့ဟာတွေကြီးပုံလို့ရှိရင်ဘယ်ဘလို့အနေထားတွေကိုဖောက်ဖျက်လို့ရှိရင်ဘလို့အရေးယူမယ်စသဖြင့်ဒါမျိုးတွေပါရမယ်တရားသူကြီးတွေကိုအပေါ်ကနေပြီးတော့ဘလို့ကြီးကြရမယ်ချက်ကန်ဘယ်လန့်ဘလို့လောက်ရမယ်သူတို့ရဲ့အမှုတွေစစ်ဆေးတာမှန်မှန်အောင်ဘလို့ချက်လောက်ရမယ်တကယ်လို့ဥရင်းနဲ့မြည်ဘူးလို့ယူဆလို့ရှိရင်သူတို့ကိုpersonal file နဲ့မှာဒါ record တွေလောက်ရမယ်စသဖြင့်ပေါ့ဒါမျိုးတွေအများကြီးလောက်ရမယ်နောက်ဘောနေပြီးတော့ဒီအမှုတွေတွေယူကြည့်တဲ့အခါမှာဥရင်းနဲ့မြည်ဘူးလွဲနေတယ်ဆိုလို့ရှိရင်ဒါတွေကမှတ်ချက်တွေရေးရမယ်စသဖြင့်သူတို့ဒါခေါ်ပြီးတော့ဒါသတိပေးရမယ်စသဖြင့်ဒါမျိုးတွေလောက်ရမှာလေ
အဲ့ဒီလိုလုံးမအထက်ကစီမံခန့်ခွဲတာတွေကိုအောက်ခြေအစင်းစင်းကတရားသူကြီးတွေကလိုက်နာမယ်လို့ဥအောင်ကျော်မင်းကပြောပါတယ်ဒါပေမဲ့ခုဖြစ်နေတာတွေက
အောက်ကလည်းသူကဆုံးဖြတ်ချင်တာဆုံးဖြတ်အဲ့ဒီဆုံးဖြတ်တဲ့ဟာအပေါ်တက်သွားရင်လည်းမှားနေတာတွေ့ရင်လည်းအပေါ်ကနေပြီးတော့အဲ့ဒီတရားစီရင်ဘာမှအရေးမယူဆိုလို့ရှိရင်တော့ဒီတရားစီရင်ကဘယ်တော့မှပြင်လို့ရမှာမဟုတ်ဘူးလေ အော်ကျွန်တော်တို့အခုပြောနေလက်စားတာတခုပဲပြောနေဟုတ်ငယ်တန်းလက်စားတာတခုပြမှာမဟုတ်ဘဲနဲ့ဥပဒေနဲ့ညီအောင်မစီရင်တာတို့တရားခွင်မှာမှုတွေကိုဥပဒေနဲ့ညီအောင်မစစ်ဆေးတာတို့စစ်ကြံဖြစ်လက်ခံတဲ့နေရာတွေကိုလက်မခံတာတို့ဒါလိုက်တာတို့စသဖြင့်ဒါမျိုးတွေအများကြီးရှိနေတာလေတချို့တွေပြောတယ်ဘုသက်သေဖက်ချက်တွေကိုပြင်ရေးတယ်တို့ဘာလို့ညာတို့စသဖြင့်အဲ့လိုမျိုးတွေလည်းရှိနေတာရှိတာပဲဒါတော့အနည်းစုပေါ့လေအမှုစစ်ဆေးတဲ့နေရာမှာအဆင်မပြေတာတွေများတာပေါ့နောက်တစ်ခါဟိုတရားစီရင်ရေးအများစုကဥပဒေကိုမကျွမ်းကျင်ဘူးဘာတွေပြဋ္ဌာန်းတာမှမသိဘူးစသဖြင့်ပေါ့ဥပဒေကိုကျွမ်းကျင်ရင်လည်းနည်းမသိတဲ့ခါကျတော့လောက်တာတွေလွှဲတာပေါ့အဲ့ဒါမျိုးတွေအများကြီးရှိတဲ့ခါကျတော့ဒါတွေကိုနည်းနည်းလေးချက်ချင်းလောက်အောင်ပါလေအပေါ်လူကြီးတွေဘာမှမလုပ်မှမလုပ်ခွင့်နဲ့
မြန်မာနိုင်ငံကလက်ရှိတရားရုံးအစစ်အစပုံစံဟာမြန်မာဆိုရှယ်လမ်းစဉ်ခေတ်တိုင်ငင်ကပုံစံမျိုးဖြစ်ပါတယ်။1984ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရရက်ကြီးတရားရုံးထိရှိခဲ့ပေမဲ့ခုတော့မရှိတော့ဘဲဟိုတုန်းကလိုခရိုင်တရားရုံးရှိပါတယ်။အနေချင်းပြုပြင်ထားပေမဲ့အင်္ဂလိပ်လက်ထက်ခရဲကလက်ကင်ထားတဲ့တရားရုံးလက်ဆွဲကိုပဲတရားရေးဝန်ထမ်းတွေသုံးနေတယ်လို့လည်းပြောပါတယ်။တရားစီရင်ရေးစနစ်ကတော့
မဆာလာပုံစံတော့မဟုတ်ဘူးစစ်ဆိုးဝါခေပုံစံလိုပဲပြောရမှာမဆာလာခေကမှနည်းနည်းလေးပြောအောင်မယ်ကိုကဒါစစ်ဆိုးဝါခေပုံစံတိုင်းဖြစ်နေတာလေမိုက်ဆက်ရမှမပြောမနဲ့စစ်ဆက်ရှိကနေပြီးတော့2010အတွင်းမှာကျုံခဲ့တဲ့နေခဲ့ရတဲ့အနေထားတိုင်းပဲဆက်ပြီးတော့သူက running လုပ်နေတာလေအနေထားတွေပြောင်းမှမပြောင်းလည်းပဲငါတို့ကလာဒီမိုကရေစီခေတ်ဖြစ်သွားပြီးငါလုံနေကိုင်းကြီးတွေပြောင်းမယ်ငါတို့ရဲ့စတိတ်တာတွေပြောင်းမယ်အစသဖြင့်ပေါ့အဲ့လိုမျိုးဟုတ်လားကိုကိုကပြောင်းမယ်ဆိုတဲ့ဟာမျိုးတွေကမလုံမှမလုပဲငကိုတိုင်းပဲနေနေတာပဲလေငကိုတိုင်းလက်စားမြစားမယ်ဘွားဖီရသေးတာကိုလုပ်မယ်စသဖြင့်ပေါ့ဒါမျိုးတွေပဲလုပ်နေတာပဲလေ
ဒီမိုကရေစီခေတ်ရဲ့လို့ရည်ညွှန်းပေမဲ့ခောက်ရိုးကျိုးနေတဲ့ပုံစံတွေကလည်းဒီပုံတိုင်းရှိပြီးတရားစီရင်ရေးစနစ်ကလည်းမပြောင်းလဲပဲရှိနေပါတယ်ဒီမိုကရေစီစနစ်မှာအများစုအလိုကိုအ ਨੇ စုကလိုက်နာရပါတယ်တရားဥပဒေစိုးမှုဖို့ဆိုရင်လည်းအများပြည်သူနဲ့နိုင်ငံတော်အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်တဲ့တရားဥပဒေတွေလိုအပ်ပြီးဒီဥပဒေတွေကိုပြည်သူကလည်းလိုက်နာရတာမှန်ပေမဲ့လက်တွေ့မှာတရားစီရင်ရေးစနစ်ကမပြောင်းမဲ့ရှိနေသမျှဥပဒေရဲ့အကာအကွယ်နဲ့အလန်းဝေးနေအောင်မယ်လို့လည်းပြောပါတယ်ရှင်